မြန်မာနိုင်ငံမှာအကျဉ်းချနေတဲ့နိုင်ငံရေးကျင်းသားစီးဆင်းမှုကော်မတီဖွဲ့မဲ့အစည်းအဝေးကိုအမေရိကန်အစိုးရကကြိုဆိုလိုက်ပါတယ်။ပြီးခဲ့တဲ့တစ်နှစ်ခွဲအတွင်းမှာနိုင်ငံရေးကျင်းသား900ကျော်လွတ်ပေးခဲ့တာပါဝင်ဦးသိန်းစိန်အစိုးရဟာနိုင်ငံရေးကျင်းသားတွေနဲ့ပတ်သက်တဲ့ဆောင်ရွက်မှုတွေမှာတိုးတက်မှုတွေရှိလာတယ်လို့အမေရိကန်နိုင်ငံသားရေးဌာနကတောက်ကြနေကထုတ်ပြန်တဲ့အစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်။မြန်မာအစိုးရရဲ့အကောင့်ထဲပေါ်ဆောင်ရွက်မှုမှာအမေရိကန်အနေနဲ့ထောက်ခံသွားမယ်လို့လည်းကြေညာချက်ထဲမှာပြောထားပါတယ်။အလားတူပဲ Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကလည်းလက်ချက်နိုင်ငံရေးကျင်းသားစီစဉ်ရေးကော်မတီဖွဲ့မဲ့အစည်းအဝေးကိုကြိုဆိုလိုက်ပါတယ်။လက်ချက်နိုင်ငံရေးအကျဉ်းသားစီစဉ်ရေးကော်မတီဖွဲ့ဖို့သမရရညံ့ချမှုဟာမှန်ကန်တယ်လို့ Amnesty ကတောက်ကြနေမှာတုံ့ပြန်လိုက်ပါတယ်။ဒါပေမဲ့ကော်မတီအနေနဲ့နိုင်ငံရေးအကျဉ်းသားတွေတင်မဟုတ်ပဲမမျှမတထောင်ချခံရသူတွေအတွက်ဖြစ်တင်တယ်လို့Amnesty International ရဲ့ Asia Pacific ဒေသဆိုင်ရာဒုညွှန်ကြားရေးမှူး Isabel Aradon ကပြောပါတယ်။နိုင်ငံရေးကျင်းသားတွေကပြန်လွတ်ပေးသင့်မသင့်စီးစစ်တဲ့ကော်မတီကိုဖွဲ့မယ်လို့ကြားသာပရင်းကကြေညာခဲ့တာဖြစ်ပါတယ်။ကော်မတီအနေနဲ့တရားလက်လွတ်ဖမ်းဆီးမှုတွေကိုအဆုံးသတ်ရေးအကျဉ်းသားတွေနဲ့ဖမ်းဆီးခံထားသူတွေလူ့အခွင့်အပြည့်အဝရရှိရေးတွေတော့ပါခိုင်မာတဲ့လုတ်ပိုင်ခွင့်တွေရှိတင်တယ်လို့ Aradon ကပြောပါတယ်။မမျှမတတရားစီရင်ခံရသူတွေနိုင်ငံတကာလူ့ခွင့်ရေးစံချိန်စံနှုန်းတွေနဲ့မညီတဲ့တရားစီရင်မှုကြောင့်ထောင်ကျနေတဲ့သူတွေအားလုံးကိုလည်းပြန်လည်စီစစ်ပေးဖို့ Amnesty International ကတောင်းဆိုပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေလေ့လာသုံးသပ်ဖို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Thomas O'Hagan ဟာတနင်္လာနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပါတယ်ခင်ဗျာ။